ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။
ဒေါက်တာရှင်များရှင်
။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
ဘုရားရှင်မိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားတောင့်နေကြရတယ်ဆိုတာလူတိုင်းသိပါပဲစားတောင့်မှုမှမှန်ကန်တာတွေစားတောင့်မှုအချိန်မတော်တာတွေအချက်အပြုတ်မှမှန်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားတောင့်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအတမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြောင်းပြချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များရှင်ဒီကနေ့မှာဆေးရုံမှာကြွေးရမယ့်အစားအစာများဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြပါစို့။သောတာရှင်များရှင်ဖြားနာတဲ့လူတွေအတွက်ပြုစုစောင့်ရှောက်ဖို့ဆေးရုံတွေတည်ထောင်ဖွင့်လိမ့်မယ်ဆိုရင်ဖျားသခင်ကိုချစ်ကြောင်ယူသေးတဲ့ဆေးဘက်ဆိုင်ရာခရိယန်သာသနာပြုတွေဟာယောဂါတွေကိုအဲ့ဒီနေရာမှာဆေးဝါးကိုအသုံးမပြုဘဲကုသစောင့်ရှောက်ကြရမှာဖြစ်တယ်။မှန်မှန်ကန်တဲ့စားခြင်းတောက်ခြင်းတွေကြောင့်ယောဂါရပြီးအဲ့ဒီနေရာကိုရောက်လာမဲ့ယောဂသည်တွေအတွက်အရသာနဲ့အာဟာရပြည့်စုံတဲ့ရိုးစင်းတဲ့အစာတွေကိုပြင်ဆင်ကျွေးမွေးကြရမှာဖြစ်တယ်။အာဟာရနဲ့ပြည့်စုံတဲ့အစာတွေကိုကဒွေးလိုက်စီမဲ့အစာတွေနဲ့ရောပြီးကျွေးမွေးဖို့လိုအပ်တယ်။ငှက်ဖြားယောဂကိုတဘာဝဆေးတွေနဲ့ကုသနိုင်တဲ့နေရာများမှာရောဖြားနာလို့ရှိရင်ကိုယ့်ဘာသာကိုကုသတတ်ဖို့သင်ကြားပေးနိုင်မဲ့နေရာများမှာရောအာဟာရရှိတဲ့အစာတွေကိုချိုးချံစွာနဲ့စားသုံးဖို့အတွက်ရောမူးယစ်ထုံထိုင်းစေမဲ့လက်ဖက်ရည်ကော်ဖီကအစအရက်သေးစာအမျိုးမျိုးနဲ့တကွထရစ်ဆန်အသေးကောင်များမှအသားတွေကိုစားသုံးခြင်းများအားညှင်းပယ်ဖို့ပညာပေးနိုင်မဲ့နေရာများမှာရောဆေးရုံဖွင့်လှစ်ဖို့လိုအပ်ပါတယ်လူရဲ့ခန္ဓာကိုယ်မှာအခက်အခဲတစုံတရာမဖြစ်ပေါ်စေအောင်ဖန်တီးထားတဲ့နည်းတွေနဲ့ပြင်ဆင်ထားတဲ့အာဟာရပြည့်ဝတဲ့အစာတွေကိုစီစဉ်ပေးဖို့သမားတော်ကြီးတွေရဲ့တာဝန်ဖြစ်တယ်။ကြီးလေးတဲ့တာဝန်တစ်ခုကိုထမ်းဆောင်နေရတယ်လို့မှတ်ယူပြီးတော့သမားတော်ကြီးတွေဟာဆုတောင်းပတနာပြုခြင်းအမှုကိုဆောင်ရွက်ကြရမယ်။လူနာတွေအတွက်အသင့်လျော်ဆုံးအစာတွေကိုညွှန်ကြားပေးရမယ်။အသွေးအသားကောင်းဖြစ်ထွန်းဖို့အစာအစာကောင်းရမယ်ဖြစ်တဲ့အတွက်ကြောင့်သမားတော်တွေဟာအလုပ်တစ်ခုကိုအရေးပါတဲ့အလုပ်တစ်ခုကိုလှုပ်ဆောင်နေကြောင်းသဘောပေါက်တဲ့သူတွေဖြစ်ရမယ်။တူနာပြုဆီယမလှုပ်ဆောင်ရမယ့်အရေးကြီးဆုံးတာဝန်တစ်ခုကတော့လူနာကိုကြွေးမွေးမဲ့အစာတွေကိုဂရုစိုက်ဖို့ဖြစ်တယ်။အာဟာရကင်းမဲ့တဲ့အစာတွေကြောင့်လူနာကိုရောဂါမခံစားစေသင့်တယ်လို့မလိုလားအပ်တဲ့အင်အားဆောက်ရုံမှုတွေကိုလည်းမဖြစ်သင့်ပါဘူး။အဲ့ဒီနည်းတူအားနည်းနေတဲ့အစာချေမဲ့ခွန်အားကိုအလုပ်ပုံမလုပ်ခိုင်းသင့်ဘူး။အာဟာရပြည့်ဝတဲ့အစာတွေကိုပြင်ဆင်ကြွေးမွေးတဲ့အခါမှာဂရုစိုက်ရမှာဖြစ်တယ်လို့လူနာရဲ့လိုအပ်ချက်ပေါ်မှာချင့်ချင်ပြီးအစာအရည်အသွေးနဲ့အတိုင်းအစာကိုမှန်မှန်ကန်ကန်ဆုံးဖြတ်သင့်ပါတယ်။အသားကိုစားချင်စိတ်မရှိတော့စေဖို့အရသာအာဟာရနဲ့ပြည့်စုံပြီးကဒွေးလိုက်စေတဲ့အစာတွေကိုအရှံပဲပြင်ဆင်ပြီးလူနာတွေကိုကြွေးမွေးသင့်ပါတယ်။ဆေးရုံရှိတာဝန်ခံတွေဟာမိမိတို့ရဲ့ကျန်းမာရေးအတွက်အလုတ်လုံနေကြောင်း လူနာများသိရှိကြစေဖို့ထမင်းစားချိန်တွေကိုတိတိကျကျသတ်မှတ်ပြီးကြွေးသိမ့်ပါတယ်။ဒါမှသာအဲ့ဒီဆေးရုံမှဆင်းသွားတဲ့အခါမှာစိတ်ကြည်ကြည်လင်းလင်းသာသာရရနဲ့ထွက်ခွာသွားနိုင်ပါလိမ့်မယ်။ဒါပေမဲ့ထမင်းစားချိန်တွေကိုမပြောင်းလဲနိုင်တဲ့ဥပဒေနဲ့သတ်မှတ်ထားတယ်လို့လူနာတွေကိုအထင်ရှိသွားအောင်တော့မလုပ်သင့်ပါဘူး။တချို့လူနာတွေဟာတစ်နှစ်ထမင်းနှစ်ကြိမ်စားရင်ပိုပြီးနေလို့ကောင်းကြပေမဲ့တချို့ကတော့ညနေပိုင်းမှာတစ်ခုခုစားချင်နေသေးပါတယ်။တချို့ကတော့ထမင်းတစ်ခါစားရင်နည်းနည်းသာစားတတ်ကြတယ်။ဒီချက်ကိုဆရာမတွေဆရာတွေသတိထားကြရမှာဖြစ်တယ်။ကျွတ်သားတွေတာမာလာစေဖို့အစာကိုလုံလောက်စွာကျွေးမွေးကြရမယ်။အစာကိုလုံလုံလောက်လောက်ကျွေးမွေးကြရမယ်။စားလိုက်တဲ့အစာမှစိတ်ကခွန်အားရတယ်ဆိုတဲ့အချက်ကိုလည်းမမေ့သင့်ကြပါဘူး။ဆေးရုံမှာအလုံးလုံးနေတဲ့ဆရာဝန်ဆရာမများအနေနဲ့လှုပ်ဆောင်ရမယ့်ကဏ္ဍတစ်ခုမှာအာဟာရနဲ့ပြည့်ဝတဲ့အစာရဲ့တန်ဖိုးကိုပေါ်ပြပေးဖို့ဖြစ်ပါတယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျမ်းမာရဲ့အတွက်ကြံပေးတင်ပြလိုက်ပါရရှင်
။ဝေပြရှောင်းစဉ်ဝေစီတဲ့ဓမ္မအတူညီအောင်ဆင်းလေးရင်းနဲ့စီလုံးချင်အာမမေဝေခြင်းသူသူတမီတဲ့သာခြင်းသူညီအကိုမောင်ရင်နှမရိပဲအတူလက်ထွဲ
တော်ရရှိဓမ္မမိတ်ဆေပေါင်းတို့တင်းတို့အားလုံးဒီဘုရားသခင်ရဲ့ကောင်းချီးမင်္ဂလာကရုဏာတော်တင့်နဲ့နေရက်တင့်ပါလို့ရှိရင်ဝမ်းမြောက်ပျော်ရွှင်စွာနဲ့အမြဲတမ်းပဲရှောင်လန်းနိုင်ကြပါစေကြောင်းဆုတောင်းဆန္ဒပြုလိုက်ပါတယ်ဓမ္မမိတ်ဆေပေါင်းတို့ဒီကနေ့လည်းပဲချစ်တဲ့မိတ်ဆေတို့ကိုအဓိကအားပေးခြင်းနဲ့သတင်းစကားကတော့ကျွန်တော်တို့ကဆိုရှင်အလွဲသို့မလိုက်ပါနဲ့အလွဲသို့မလိုက်ပါနဲ့ဒီနေ့ချစ်တဲ့မိတ်ဆေပေါင်းတို့ကျွန်တော်တို့ကဆိုရှင်လောကမှာနေထိုင်သွားလာလှုပ်ရှားတဲ့ခါမှာအလွဲလွဲအမှားမှားဖြစ်တတ်ကြပါတယ်နော်။ဘာကြောင့်လဲဆိုတော့တုံတင်မှုတွေများကြီးတွေကြားထဲမှာဆိုရှင်ဘာသာတရားတွေကြားထဲမှာကျွန်တော်တို့သွားလာလှုပ်ရှားတဲ့ခါမှာအလွဲလွဲမှားမှားတွေထဲမှာဆိုရှင်ကျွန်တော်တို့ကဝေခွဲလို့မရတော့အောင်ရှိနေတဲ့အထဲမှာကျွန်တော်အသက်ရှင်သွားလာလှုပ်ရှားနေရတယ်။အဲ့ဒီအလွဲလွဲအမှားမှားတွေကြားထဲမှာကျွန်တော်တို့နေထိုင်သွားလာနေရတဲ့ခါမှာကျွန်တော်တို့ရဲ့အသက်တာကဘယ်တော့မှအလွဲဘက်ကိုပဲရှစ်ဆက်ပြီးတော့ရှောင်လှမ်းဖို့ရန်အတွက်ကျွန်တော်ဆန္ဒမရှိပါနဲ့။မှန်ကန်တဲ့လမ်းခီးစဉ်ကဘုရားသခင်မှတပါအခြားသောသူများမပြနိုင်ပါဘူး။ကျွန်တော်လည်းမပြနိုင်ပါဘူး။ချစ်တဲ့မိတ်ဆွေပေါင်းတို့ ဒီနေ့ကဘာပေါ်မှာလူသားချစ်ချင်းကတော့ချေအားလုံးကလောကရဲ့အလှယ်မှာကျွန်တော်တွေအတူတူတွေပဲအတူတူနဲ့အမှုမှုတွေကြားမှာတော့ရှင်တော့ကျွန်တော်အကန့်ချင်းလမ်းပြမယ်ဆိုရင်တော့ကြောက်ထဲရောက်ရုံကလွဲလို့ဘာမှမတတ်နိုင်ဘူးချစ်တဲ့မိစေပေါင်းတို့မြက်ကန်းကလည်းပဲသူအကန့်တစ်ယောက်ကိုဟုံးမှာဟိုရှေ့သွားပါဒီရှေ့သွားပါလို့ပြောနေမယ်သူကလည်းပဲရှေ့မှာဘာရှိလဲဆိုတာမတွေ့ရဘူးမတွေ့ရတဲ့အတွက်ကြောင့်အရှင်းမှာဘာရှိလဲဆိုတာမတွေ့ရတဲ့အရာကိုမြက်ကန်းတစ်ယောက်ကလည်းပဲအဲ့ဒီတိုင်းပဲဟိုလူညော်ကြားချက်တိုင်းဆက်ပြီးတော့လှုပ်လိုက်မယ်ဆိုရင်ချစ်တဲ့မိစေပေါင်းတို့ဘာဖြစ်သွားမလဲဒါကြောင့်ဒီနေ့ကျွန်တော်ရဲ့ဘဝတက်တာကလောကရဲ့လဲမှာအကန့်အကန့်ချင်းလမ်းပြနေတဲ့အခြေအနေမျိုးမှာရှိနေကြတဲ့ခါမှာတို့ရှင်အဓိကကဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီအမှန်တရားဖြစ်တယ်။ဘုရားသခင်ရဲ့နှုတ်ကပတ်တော်ဒီကျွန်တော်ခြေရှင်းမှာမိကွက်ဖြစ်ရကျွန်တော်ရဲ့လန့်ခိကိုလင်းစေပါ၏။နော်။ဘုရားသခင်ရဲ့ပညာတော်ကမိကွက်ဖြစ်တယ်ဆိုတာလည်းပဲပြီးခဲ့တဲ့ရက်တွေကပြောခဲ့ပြီးသွားပြီ။ချစ်တဲ့မိစေပေါင်းတို့။ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာကတော့ရှင်အလွယ်လွယ်အမှားမှားမဖြစ်ဖို့ရန်အတွက်ကကျွန်တော်ဘုရားသခင်ရဲ့နှုတ်ကပတ်တော်၌စင်ကြင်ပြီးတော့ဘုရားနဲ့တူမွေ့တယ်ရောပြီးတော့ဘုရားကိုမျက်မှောက်ပြုပြီးတော့အသက်ရှင်ခြင်းအပြင်ဘုရားရဲ့ပို့ဆောင်မဲ့ဝိညာဉ်တော်လမ်းပြမှုတဲ့ကျွန်တော်ကတဲ့တဲ့မှမှဘဝကိုရပ်တည်နိုင်မှာဖြစ်ပါတယ်ချစ်တဲ့မိစေပေါင်းတို့ဒီနေ့ကမ္ဘာလောကကြီးကစိုးရိမ်စရာအရန်ကောင်းလာပြီကမ္ဘာလောကကြီးမှာခြေလိုက်တဲ့ခါမှာတို့ရှင်ကျွန်တော်တို့တုံတင်ချက်တွေကလည်းအများကြီးပဲဒီနေ့လူတွေကတို့ရှင်ကိုထင်ချီးတဲ့တရားနောက်ကိုလိုက်နေကြတယ်ကိုထင်ချီးတဲ့ဆရာသမားတွေနောက်ကိုလိုက်နေကြတယ်ဟုတ်တယ်ဟုတ်ဒါကြောင့်ကိုရဲ့ထင်ချီးရဲ့ကိုလေးစားတဲ့ဆရာသမားတွေတရားဟောပြီးဟဲ့ဆိုလို့ရှိရင်အဲ့ဒီတရားတခါတည်းပြင်ရှေ့မှာလို့ရှိရင်တရားဟောခန်းရဘလောက်ပဲကျဲနေပါစေလူကကြိတ်ကြိတ်တဲပြည့်နေသွားကြတယ်ကျွန်တော်တို့ကဆိုရှင်ဟာလေလုယာအာမင်ဆိုပြီးတော့ထောက်ခံကြုံကလွဲလို့ဘာသူမှမတတ်နိုင်ကြဘူးချစ်တဲ့မိစေပေါင်းတို့ရှေ့ကနေမှာလို့ရှိရင်ကျွန်တော်တို့ကိုတခါတည်းဖရားနေရာမှာထားပြီးတော့ကောင်းချီးပေးနေတဲ့အမျိုးမျိုးကျွန်တော်တို့ကိုတခါတည်းလှုပ်ဆော်နေကြတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်ဒီနေ့တိမောသေဩရစာဒုတိယဆောင်ခန်းကြီး၄ပိုင်းငယ်၃လေးကိုကျွန်တော်ကဒီကျမ်းချက်ကိုနှလုံးသွင်းပြီးတော့ကျွန်တော်ဆင်ခြင်ကြပါစို့เนาะတိမောသေဩရစာဒုတိယဆောင်ခန်းကြီး၄ပိုင်းငယ်၃ကနေ၄ကိုကြည့်လိုက်တဲ့ခါမှာနောင်ကာလ၌လူတို့သည်စင်ကြယ်သောဩမာဒကိုနားမခံနိုင်ဘဲရာဒသောနားရှိလျင်မိမိတတ်မဲ့ခြင်းအတိုင်းမြပြသောဆရာတို့နောက်လိုက်ကြ၏တမာတရားကိုနားမထောင်ပဲဒဏ္ဍာရီစကားကိုနားထောင်၍လွဲသွားကြလိမ့်မည်တဲ့ချစ်တဲ့မိစေပေါင်းတို့ဒါကျွန်တော်ပြောနေတာမဟုတ်ဘူးเนาะကျွန်တော်ပြောနေတာမဟုတ်ဘူးဘုရားသခင်ရဲ့နှုတ်ကပတ်တော်ကကြိုတင်ပြီးတော့ဖော်ပြထားတယ်ဘုရားရဲ့သားသမီးများကဆိုရှင်ဒီလိုတွေဖြစ်လာမယ်လောကအလယ်မှာဒါမျိုးတွေဖြစ်လာမယ်ဆိုတာကိုဘုရားကကျွန်တော်တို့ကိုနှုတ်ကပတ်တော်အပြင်ဖော်ပြပေးထားတယ်ဒါဒီကဘာကြီးမှာကြည့်လိုက်တဲ့ခါမှာဒီချမ်းချမ်းနဲ့ဆန်ထိုးပြီးတော့ကြည့်လိုက်တဲ့ခါမှာကဘာကြီးကအခုအဲ့ဒီလိုမျိုးဖြစ်နေကြတယ်ဘာပြောလဲဆိုတော့နောင်ကာလ၌လူတို့သည်စင်ကြယ်သောဩဝါဒကိုနားမခံနိုင်ကြဘူးတဲ့နော်ဘုရားသခင်ရဲ့အမှန်တရားဆိုလို့ရှင်လူတွေကနားမခံနိုင်ဘူးဘုရားသခင်ရဲ့တခါဆိုရှင်ကောင်းမြတ်ခြင်းစုခြင်းစုတကယ်ပဲဘုရားရဲ့အမှန်တရားကိုလုံးဝဖွင့်ပြတာတွေကြားရတဲ့ခါမှာလူတွေကနားမခံနိုင်ကြဘူးတဲ့နော်လူတွေကဘာဖြစ်လာလဲမိမိတတ်မဲ့ခြင်းအတိုင်းမြားပြသောဆရာတို့နောက်တော့လိုက်ကြတယ်ချစ်တဲ့မိစေပေါင်းတို့ဒါကြောင့်လူတွေကကိုထင်ကြည့်တဲ့ဆရာနောက်ကိုလိုက်ကြတယ်။ကိုထင်ကြည့်တဲ့တရားဟောဆရာဆိုလို့ရှင်သွားပြီးတော့ဘလောက်ပဲဝေးလံတိခေါနေပါသည်အဲ့ဒီတရားဆက်ကိုရောက်အောင်သွားပြီးတော့နားထောင်ကြတယ်။နားထောင်ကြတယ်။လူတွေကဆိုရှင်ဖျားကိုမရလာဘူးတရားကိုရပြီးတော့ပြန်လာကြတယ်။မိစေပေါင်းတို့အဲ့ဒီတရားရဲ့ရှေ့မှောက်မှာလူတွေကတကူရှင်စိတ်ရေစုံမြော့သွားကြပြီးတော့တရားရဲ့တုံတင်ချက်တွေနဲ့တူလူတွေကဆိုရှင်ခါရဲအာမင်အာမင်ပြောနေကြတယ်မိစေပေါင်းတို့ဒီနေ့ဆရာတွေနောက်ကိုလိုက်ရင်တော့သင်ရဘဝတတဆိုးရင်နေရပြီဒီကနေ့သင်ရကာတို့ရှင်တရားနောက်ကိုပဲလိုက်နေရင်တော့အဲ့ဒီတရားနောက်ရဲ့မှာသင်ကာတို့ရှင်ဘာဖြစ်သွားမလဲချစ်တဲ့မိစေပေါင်းတို့တက်ရောက်ဒီနေ့ဖခင်သားသမီးတွေအဲမှာကျွန်တော်ရှေ့ဆောင်လမ်းပြဖြစ်နေတဲ့အဲမှာဖခင်သခင်ရဲ့အမှန်တရားကိုပြောတဲ့ခါမှာလူတွေကနားမခံနိုင်ကြဘူးအမှန်တရားကိုဖုံးကွယ်ပြီးတော့တွန်တင်နေတဲ့ဆရာသမားတွေနောက်ကိုတော့လူတွေကကြိတ်ကြိတ်တဲလိုက်နေကြတယ်နော်ဒီနေ့ YouTube ပေါ်မှာများစွာတွေ့ရတယ်ဟုတ်နော်ဝိညာဉ်ကိုတခါတည်းအသုံးပြုပြီးတော့တခါတည်းအခြားသောမာသထမ်းတွေနဲ့ပြောပြီးတော့တခါတည်းနမိတ်တွေပြပြီးတော့လူတွေကိုတခါတည်းအမျိုးမျိုးနဲ့ဆွဲနေကြတယ်အမျိုးမျိုးနဲ့လူတွေကိုတခါဆိုရှင်
တခါလဲဘုရားရဲ့ဝိညာဉ်တော်ပါဆိုပြီးတော့တုံနေနေကြတယ်เนาะချစ်တဲ့မိတ်ဆွေပေါင်းတို့အဲ့ဒီထဲမှာကြည့်လိုက်လူတွေကြိတ်ကြိတ်တဲ့ပဲเนาะအဲ့လိုမျိုးတရားနေရာမှာလူတွေကြိတ်ကြိတ်တဲ့ပဲတွေ့နေရတယ်เนาะဘာသာတိုင်းနေရာတိုင်းလူမျိုးတိုင်းလို့ရှင်နိုင်ငံတိုင်းမှာတို့ရှင်တွေ့နေရတယ်ဒါကြောင့်ခမန်းလေးလေးချိန်ကာလဒီနေ့နောက်ဆုံးသောကာလကျွန်တော်တို့ကာလဖြစ်တယ်။ဒါကျွန်တော်တို့ရဲ့ချိန်ကာလမှာလူတွေကဆိုရှင်မိမိတတ်မဲ့ခြင်းအတိုင်းမိမိရဲ့ဆွဲမဲ့တဲ့အတိုင်းမိမိရဲ့တခါဆိုရှင်မိမိရဲ့ဘဝမှာတိုးတက်တဲ့သူပြောတာတရားငါတို့အတွက်ဟုတ်ပါလားဆိုပြီးတော့ကိုအားရတဲ့အတိုင်းနှစ်ထောင်းတဲ့အတိုင်းပဲအဲ့ဒီဆရာတွေနောက်ကိုလိုက်ကြတယ်တဲ့။တမာတရားကိုနားမထောင်မဲနဲ့လူတွေကလောကမှာပြောကောင်းတဲ့ဒဏ္ဍာရီဆရာတွေနောက်ကိုလိုက်ကြတယ်ဒဏ္ဍာရီစကားကိုနားထောင်ပြီးတော့လူတွေကလွဲသွားကြလိမ့်မယ်ယနေ့ခေတ်ဒီချိန်ကာလလုံးဝရောက်ရှိနေပြီချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဒဏ္ဍာရီစကားကိုနားမထောင်မိဖို့အရေးကြီးတယ်နော်ဖခင်ရဲ့စကားကိုပဲနားထောင်ဖို့ကျွန်တော်ကဆိုရှင်တန်တန်တတရှိရမယ်ဖခင်ရဲ့ညွန်ကြားချက်တွေကဘာတွေလဲဖခင်ရဲ့လင်းတရားဘာတွေလဲဖခင်ရဲ့ပညာတော်ကဘာလဲဒီနေ့ဖွင့်ပြတာကိုကျွန်တော်နားထောင်ပြီးမှကျွန်တော်ရဲ့တတ်တာကိုစင်ကြင်ဖို့ဖြစ်တယ်ဒီနေ့ကျွန်တော်ကဆိုရှင်နှုတ်ကပတ်တော်ကိုကျွန်တော်ကစင်ချင်းအောင်မဲ့ချင်းမရှိတော့ဘဲနဲ့နှုတ်ကပတ်တော်ကိုဘေးဖယ်ထားပြီးတော့တမာချန်းစာကိုမဖတ်ဘူး။ဘာလို့ဖတ်လဲ။ဆရာသမားတုံတင်တဲ့အရာကိုပဲကျွန်တော်ကနားထဲမှာကြားတယ်။ကောင်းလိုက်တာအားရလိုက်တာဝမ်းမြောက်လိုက်တာဆိုပြီးတော့တခါလေဟာလေလုယအာမင်ပဲထူးနေမယ်ဆိုရင်ချစ်တဲ့မိတ်ဆွေအဲ့ဒီဟာလေလုယအာမင်အာမင်နဲ့ပဲတင်းသည်လမ်းလွဲသွားကြတဲ့အထက်မှာတင်းလည်းပဲပါသွားနိုင်မယ်။ဒါကြောင့်ဒီနေ့ကျွန်တော်ကဆိုရှင်ဆရာနောက်ကိုလိုက်ရင်သေခြင်းတရားနောက်ကိုလိုက်ရင်သေခြင်းဖရားနောက်ကိုလိုက်ရင်အသက်ရှင်ခြင်းပဲချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်ရဲ့အသက်တာမှာဖရားသခင်ရဲ့ပညတ်တော်အားဖြင့်ကျွန်တော်တို့ဟာဆိုရှင်လွတ်လပ်မှုမရှိဘူးလို့တချို့တွေကထင်နေကြတယ်ပညတ်တော်အကြောင်းကိုပြောတဲ့ခါမှာနားထဲမှာဆိုရှင်ခုနကပြည်မချားခြင်းဘူးနားထဲမှာမချားခြင်းဘူးเนาะဒါကြောင့်ပညတ်တော်အကြောင်းကိုလည်းပဲဆရာသမားတွေကဟောလည်းမဟောတော့ဘူးပြောလည်းမပြောတော့ဘူးတွန်လည်းမတွန်သင်ကြတော့ဘူးနော်အဲ့လိုမတွန်တင်တဲ့အဲမှာတို့ရှင်များစွာလူတွေကရောက်နေကြပြီနော်ဒါကြောင့်အမားမနဲ့မန်နဲ့ပတ်သက်ပြီးတော့ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ပညာတော်မရှိဘူးဆိုရင်ဘယ်လိုဖြစ်မလဲလောကကြီးကနော်ယနေ့နေရာတကာမှာဥပဒေမရှိဘူးစီကံမရှိဘူးဆိုဘယ်လိုဖြစ်သွားမလဲဒါဒီနေ့ကျွန်တော်ရအသက်တာကတော့ရှင်စိုးရိမ်မှတ်အဲမှာရောက်နေပြီစိုးရိမ်မှုအဲမှာတို့ရှင်ကျွန်တော်ရဝိညာဉ်ရအသက်တာကရောက်နေတဲ့ခါမှာအဲ့ဒီအချိန်မြင့်ကြားထဲမှာကျွန်တော်တွေအားလုံးကသွာလာနေထိုင်လှုပ်ရှားနေရတဲ့ခါမှာဒီနေ့ကျွန်တော်ရောက်ရှိနေတဲ့ယက်တီတဲ့နေရာအန်တရယ်စုံထဲမှာရောက်နေတာဖြစ်တယ်။ဘာကြောင့်လဲအသက်တွေအန်တရယ်စုံထဲမှာရောက်နေတဲ့ခါမှာအဲ့ဒီအန်တရယ်စုံထဲမှာကျွန်တော်တွေကတော့ရှင်ရောက်ရှိနေတဲ့ခါမှာအမားလားအမှန်လားဆိုတာသိဖို့ရန်အတွက်ဒီနေ့ချစ်တဲ့မိတ်ဆွေပေါင်းတို့ဘုရားသခင်ရဲ့နှုတ်ကပတ်တော်ကိုဖွင့်ပါ။ဘုရားသခင်ရဲ့နှုတ်ကပတ်တော်တမန်ကျမ်းစာကိုဖွင့်ပြီးတော့လေ့လာပါဖတ်ရှုပါဒါမှအမှန်တရားသည်ဝိညာဉ်တော်အားဖြင့်ဘုရားသခင်ကတင့်ကိုပေါ်ပြမှာဖြစ်တယ်တင့်ကိုလမ်းပြမှာဖြစ်တယ်အမားနဲ့မှသည်ကျွန်တော်တို့ကိုယ်တိုင်ကမဝေခွဲနိုင်ဘူးသူတို့ဘာတွေရဲ့တုံသင်ချက်တွေသူတို့ဆရာသမားတွေရဲ့ဟောကြားချက်တွေတုံသင်ချက်တွေလမ်းပြချက်တွေဒဏ္ဍာရီစကားတွေအားလုံးကယုံတန်းစကားတွေယုံလွယ်တယ်ယုံတန်းစကားဆိုတာယုံလွယ်တယ်ချစ်တဲ့မိတ်ဆွေပေါင်းတို့ဒါကြောင့်ဒီနေ့ကျွန်တော်အားလုံးကယုံတန်းစကားတွေမှာပဲကျွန်တော်ရေစုံမမျောဘဲနဲ့ဘုရားရဲ့အမှန်တရားဘုရားရဲ့နှုတ်ကပတ်တော်ဘုရားရဲ့စကားနဲ့တူကျွန်တော်ကတော့ရှင်ရေစုံညောပြီးတော့လိုက်ပြီးတော့ဖရားရဲ့အလိုတော်နဲ့ညီတဲ့အသက်တာနဲ့ကျွန်တော်အသက်ရှင်နိုင်ဖို့ရန်အတွက်ချစ်တဲ့မိတ်ဆွေပေါင်းတို့တရားနောက်ကိုမလိုက်နဲ့ဆရာနောက်ကိုမလိုက်နဲ့ဖရားရဲ့နောက်ကိုဒီဇိုင်းမမတ်လိုက်ဖို့ရန်အတွက်ဒီနေ့ချစ်တဲ့မိတ်ဆွေတို့ကိုအားပေးလိုက်ပါတယ်ချစ်တော်ဓမ္မမိတ်ဆွေများအားလုံးလည်းပဲဒီနေ့ကျွန်တော်တို့ဒီခုနကတိမောသေဩဝါဒစာဒုတိယဆောင်မှာပြောတဲ့เนาะကျွန်တော်တို့လောကခုခေတ်ကာလရဲ့အချိန်ကာလမှာတို့ရှင်နောင်ကာလ၌လူတို့သည်စင်ကြဲသောဩဝါဒကိုနားမခံနိုင်ပဲရာတတ်သောနားရှိလျင်မိမိတမဲ့ခြင်းအတိုင်းမြပြသောဆရာတို့နောက်သို့လိုက်ကြ၏တမာတရားကိုနားမထောင်ပဲဒဏ္ဍာရီစကားကိုနားထောင်၍လွဲသွားကြလိမ့်မယ်ဒါကျွန်တော်တို့ကိုလုံးဝတော့တိုက်တွန်းထားတယ်ကြိုတင်ပြီးတော့ဖော်ပြထားတဲ့နှုတ်ကပတ်တော်တမာကျမ်းစာကိုတင့်ထံကိုကျွန်တော်ကအလင်းမီလုံးဝတခါတည်းကိုတည်င်းပေးလိုက်ပြီ။ဒါကြောင့်ကျွန်တော်ကတို့ရှင်အချိန်မီချုပ်အဆုတ်တက်တာဆိုသလိုပဲကျွန်တော်တို့ရဲ့ဘဝတက်တာကတို့ရှင်ယခုချိန်မှာပြင်နိုင်မှဖရားရဲ့ဘက်မှာမရက်တီမှကျွန်တော်တို့ရဲ့ဘဝတက်တာကနောက်မကျဘဲနဲ့ဖရားရဲ့ပို့ဆောင်ကောင်းခြင်းနဲ့တူကျွန်တော်ရရှိမဲ့လမ်းကအသက်လမ်းဖြစ်တယ်။ကျွန်တော်တို့ကတို့ရှင်ယခုချိန်မှာမပြင်မဲနဲ့အခုမားနေတဲ့ထဲမှာရောက်နေတဲ့တန်းနဲ့ကိုယ့်ကိုယ်သူပြန်လဲပြီးတော့ကျွန်တော်ကတို့ရှင် အမှန်ဘက်ကိုပြန်မလှဲ့တာပဲဖျားဘက်ကိုပြန်မလှဲ့တာပဲနဲ့အဲ့ဒီမိမိတတ်မဲ့ခြင်းအတိုင်းဆရာနောက်ကိုလိုက်မယ်တရားနောက်ကိုလိုက်ရင်တော့မိတ်ဆွေအင်းရဲ့ဘွားသက်တာကလုံးဝလုံးဝနော်ရှေ့ရီးကိုကြည့်လိုက်တဲ့ခါမှာအနာကတ်ကိုမျှော်ကြည့်လိုက်တဲ့ခါမှာဘဝဘလို့မှနော်အဖတ်ဆယ်လို့မရတဲ့အခြေအနေမျိုးကိုရောက်သွားနိုင်မယ်ဒါကြောင့်ဒီနေ့ကျွန်တော်ဒီနှုတ်ကပတ်တော်အားဖြင့်ဒီခဲရင်ဆုပ်ယုပ်တဲ့ကာလမှာနောင်ကာလ၌လူတို့သည်စင်ကြတော့အောင်ဩဝါဒကိုနားမခံနိုင်တဲ့မှာကျွန်တော်တို့မပါနဲ့မှန်တာကိုပြောရင်အဲ့ဒီအမှန်တရားပဲမှာနှုတ်ကပတ်တော်ကဘလို့ဖော်ပြလဲဆိုတာကိုသိရင်သိတဲ့တိုင်ကျွန်တော်လိုက်ရှောက်နိုင်ဖို့ရန်အတွက်သင်တို့ကိုဘုရားသခင်သည်ဝိညာဉ်တော်အဖြစ်လမ်းပြပါစေဝိညာဉ်တော်ကိုတိုးထခြင်းခံစားရပြီးသင်တို့ဒီလည်းပဲဘုရားရှင်ရဲ့ရှေ့တော်မှာကိုအရောက်လမ်းလာပြီးတော့ပို့ရှင်ဘုရားကိုအမြဲတမ်းပဲမျက်မှောက်ပြုပြီးတော့အသက်ရှင်သွားလာလှုပ်ရှားနိုင်တဲ့ဓမ္မမိတ်ဆွေများဒီနေ့ထိုင်နိုင်ကြပါစေဆုတောင်းဆန္ဒပြုပါ
စကားတခွန်းတော့မပြောခဲ့ပါဘူးရှိုက်ချက်တွေလဲမကြည့်
တော်ရှင်များအားလုံးမင်္ဂလာပါရှင်။ခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကစိတ်နဲ့ဇာရိတများကိုပုံသွင်းရင်ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်ရှင်များရှင်။အထူးသဖြင့်မိခင်ပေါ်တွင်ကြီးလေးတဲ့တောင်ဝန်ရက်တည်နေတဲ့မိမိအသက်သွေးအပြင်သားသမီးများမွေးဖွားကြည့်ပြင်းလာအောင်မိခင်ဟာသားသမီးတို့ရဲ့စိတ်နဲ့ဇာရိတများကိုပြုပြင်ပုံသွင်းပေးတဲ့ညာနာပလနဲ့ဝိညာဏပလဆိုင်ရာဩဇာတရားမှုတို့ကိုလည်းပေးကမ်းထားတယ်။ဣသရေလလူတို့အားကျုံပွားမှာကဲလွတ်ခဲ့တဲ့မောရှေကိုမွေးဖွားခဲ့တယ်။ဟေဘရဲလူမျိုးမိခင်ယောယေခန်ဟာယုံကြည်ခြင်းအပြင်ဘုရင်အမိန့်တော်ကိုမကြောက်ဘဲနေခဲ့တယ်။ဖျားသိရင်ညွန်ကြားချက်ကိုခံရတဲ့သားမဖောက်ပြန်တဲ့တရားသူကြီးဣသရေလလူမျိုးရဲ့ဘာသာရေးစာတင်ကြောင်းများတီထောင်ဖွင့်လင်းခဲ့တဲ့ပုဂ္ဂိုလ်ကြီးဖြစ်တဲ့ရှမွေလကိုမွေးဖွားခဲ့သူမှာအမြဲတမ်းဆုတောင်းပတနာပြုလေးထားရှိရဲ့အတားစိတ်ကိုဖြပြပြင်းလင်းကောင်းငင်ပုံမှာနှိုးဆော်ချက်ကိုလက်ခံရရှိခဲ့တဲ့အာနာပင်ဖြစ်တဲ့ကေတင်ရှင်ရဲ့ရှိတော်ပြီးမိခင်ဖြစ်ပြီးနာဇရက်မြို့သူမာရီနဲ့ဆွေမျိုးအရင်းချာအနေဖြင့်တော်ဆက်သူမှာအီလိရှ်ဘက်ပင်ဖြစ်တဲ့အမှန်တရားနဲ့ပြုပြင်ပြောင်းလဲမှုတို့ကိုလိုက်နာကျင့်သုံးရန်မဆုံမနစ်စော်ဩခဲ့တဲ့ပုဂ္ဂိုလ်ကြီးများဖြစ်တဲ့ပြင်လောက်ရဲကန်ရဲတက်တည်ခဲ့ဖြစ်ပြီးစုံစမ်းသွေးဆောင်ခြင်းအမျိုးမျိုးတို့ကိုရင်ဆိုင်ခဲ့ရတော့လဲမမမတ်တီပြီနီလောကီကုံထရတ်သမို့မိမိအသက်ထက်တမတရားဤတန်ရှင်သောအကျိုးကျေးဇူးများနဲ့ဘုရားသခင်ရဲ့ဘုန်းတော်ကိုဦးစားပေးတဲ့ပုဂ္ဂိုလ်ကြီးများအတွက်မိခင်တို့ရဲ့ကျေးဇူးဟာကမ္ဘာလောကကြီးအတွက်မြင်းများလောက်ကြီးမားတာကိုသခင်ဘုရားရဲ့နည်းရက်ကပေါ်ပြလိမ့်မယ်မိခင်တို့တင်းတို့ရဲ့ဩဇာတရားမှုနဲ့ပုံသက်တီတို့ဟာတင်းတို့သားသမီးတို့ရဲ့အကျင့်စရိုင်းနဲ့ကံကြမ္မာအပေါ်ထိခိုက်မှုရှိတာကိုသိရှိကြပါစ င်ကျဲတဲ့ဇာတိတာကိုမွေး၍မှန်ကန်တဲ့အရာကောင်းတဲ့အရာနဲ့လှပတဲ့အရာတို့ကရောင်မြန်ဟပ်စီပါနားဆင်ကြတဲ့တောတရှင်များအားလုံးပေါ်ဖပြရှင်ကောင်းကြီးပေးပါစေရှင်
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလိမ့်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တူညီခြင်းများတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြားမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါလိမ့်ရှင်
။ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များပါတော့39963 986 116ဖြစ်ပါလေရှိနောက်ထပ်ဖုန်းတစ်လုံးနေနဲ့39963 86 116 6တို့ဆက်သွယ်နေနိုင်ပါလေရှိ
တောတာရှင်များရှင် KSTA အာကခွန်ကျွန်းမှ AWR မြန်လင့်ချင်းအတံမြန်မာအစီအစဉ်များကိုအတံတွင်ခဲ့ခြင်းဖြစ်ပါလေရှိ
AWR မြန်လင့်ချင်းအတံကိုနောက်တတာဆင် गे ကြတော့တောတာရှင်အရောက်တိုင်းပေါ်မှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။